ဗနာရီအကျပ်ရိုက်နေတဲ့သတိလင်္ကာနိုင်ငံမှာတော့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်မှုအတွက်လာမယ့်6လစာဒေါ်လာ5ဘီလီယံလိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်။အဆိုးဆုံးစီးပွားရေးပြဿနာနဲ့ရင်ဆိုင်နေရတဲ့သတိလင်္ကာနိုင်ငံမှာနိုင်ငံသားငွေအလုံးအလောက်မရှိတော့တဲ့အတွက်ဓာတ်ဆီဆေးဝါးဓာတ်ပြင်ဩဇာစားတဲ့အခြေခံလိုအပ်ချက်တွေမဝယ်ယူနိုင်ပဲဖြစ်နေတာကြောင့်နိုင်ငံအနှံ့ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်အတွက်လောင်စာဝယ်ယူတင်သွင်းနိုင်ဖို့အတွက်ဒေါ်လာ 3.3 ဘီလီယံအစားအသောက်ဝယ်ယူဖို့အတွက်ဒေါ်လာ 3,900 မိဖို့ကြောင့်တဘာဝတန်းွေဝယ်ဖို့အတွက်တန်း250နဲ့ဓာတ်မြင့်ဩဇာဝယ်ယူနိုင်ဖို့အတွက်တန်း600လိုအပ်တယ်လို့ဝန်ကြီးချုပ် Ranil Wickremasinghe ကလွှတ်တော်ကိုဒီကနေ့ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံက 1.5 ဘီလီယံငွေချေးယူနိုင်ဖို့အတွက်အတိုးနှုန်းကိစ္စညှိနှိုင်းနေတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။အခုနှစ်ထဲနိုင်ငံရဲ့စီးပွားရေး 3.5 ခန့်နှုန်းကျသွားမယ်လို့ဗဟိုဘဏ်ကခန့်မှန်းထားပေမဲ့ပြုပြင်ပြောင်းလဲမှုတွေနိုင်ငံတကာထောက်ပံ့မှုတွေကြောင့်စီးပွားရေးပြန်လည်တိုးတက်လာမယ်လို့ယုံကြည်ထားတယ်လို့လည်းဝန်ကြီးချုပ်ဝက်မာစင်ကာကပြောပါတယ်။တရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ကအကူအညီတွေအပြင်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒေါ်လာ3ဘီလီယံဘူးငွေချေးဖို့လဲသီးသီးလင်္ကာနိုင်ငံညှိနှိုင်းနေပါတယ်။အစားအသောက်လျားစိုက်ပျိုးရေးနဲ့ကျန်းမာရေးကဏ္ဍတွေအတွက်ဒေါ်လာ28တန်းထောက်ပံ့မယ်လို့ကုလသမဂ္ဂကကတိပြုထားပါတယ်။သီးသီးလင်္ကာနိုင်ငံကိုကမ္ဘာနိုင်ငံတွေကူညီထောက်ပံ့ကြဖို့ကုလသမဂ္ဂကပုံထုံးနေမှာပန်ကြားဖို့လဲစီစဉ်ထားပါတယ်ရှင်။